အခုရပိုင်းဒီလိုမှဒီပြောများဆုံးသတင်းတစ်ပုဒ်ကတော့အရင်ဆက်အနာရှင်ခက်ကစစ်ထောက်လိုင်းရေးအကြီးအကဲဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ကြီးစာပေပညာရှင်များကရုပ်ဝဲမှာတွားရောက်ကာရဝပြုအခြားသောစက်ကြီးပညာရှင်တွေနဲ့ဓာတ်နုထားကြောခဲ့ခြင်းမှာဝေဖန်ထောက်ပြသူတွေဘက်ကတော့ပြည်သူလူထုရွေးကောက်လို့တက်လာတဲ့အစိုးရထိတ်တန့်ပုဂ္ဂိုလ်တယောက်လည်းဖြစ် NLD ခေါင်းဆောင်နေရာကိုလည်းရောက်နေပြီဖြစ်တဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့အရင်ဆက်အနာရှင်ခက်ကအတိုက်ခံကြောင်းသားပြည်သူတွေကိုရဲရဲဆက်ဆက်ဖိနှိပ်ရမှာအဓိကတာဝန်ရှိသူတယောက်ဖြစ်တဲ့စစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းတယောက်ကိုတွားပြီးကာရဝမပြုသင့်မကြောအသင့်ဘူးလို့ဆိုကြပါတယ်။ဝင်းကျုပ်ဦးဖြိုးမင်းသိန်းဘက်ကလည်းသူ့ရဲ့အပြစ်မှုနဲ့ပတ်သက်ပြီးသူအမှားပြေမလုပ်ခဲ့ကြောင်းပြန်ဖြေရှင်းပါတယ်။ဦးဖြိုးမင်းသိန်းကနေဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ကိုတွားပြီးကာရဝပြုတာကတော့တာဟာဘလို့အသေးပဲသက်ရောက်စေသလဲ။အဲ့လိုပြုမှုဖို့လိုမလိုလေးလာစမ်းစစ်ကြည့်ကြရအောင်ပါ။
အခုပြဿနာကိုစမ်းစစ်ကြည့်ရင်အပိုင်းနှစ်ပိုင်းညီရပါလိမ့်မယ်။တစ်ပိုင်းကတော့စစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းဦးခင်ညွန့်ကိုမြန်မာနိုင်ငံစာရေးဆရာအတင်းကနေကြော့ခံတက်ကြီးစာပေပညာရှင်အဖြစ်သတ်မှတ်ဖိတ်ကြားညီရပေးခဲ့တဲ့အပိုင်းနဲ့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကတွားပြီးဂါရဝပြုတင်မတင်ဆိုတဲ့အပိုင်းဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာအတင်းတာဝန်ရှိသူတွေရှင်းလင်းချက်အရဦးခင်ညွန့်ဟာသူတို့အဖွဲ့စည်းရင်းအရသတ်မှတ်ထားတဲ့လုံချင်းစာအုပ်တွေထုတ်ဝေထားတာရှိတဲ့စည်းရင်းနဲ့လည်းညီညွတ်လို့ကြော့ခံစည်းရင်းသွင်းအဲ့လိုစီးရင်သွင်းတာကိုလည်းအဖွဲ့အတွင်းအစည်းအဝေးနဲ့အတည်ပြုပြီးလုပ်ခဲ့တာလို့ဆိုပါရစေ။အခုလိုအတင်းတာဝန်ရှိသူတွေကိုယ်တိုင်စစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းကိုကြော့ခံစာပေပညာရှင်အဖြစ်အသေးစားသတ်မှတ်ခဲ့ပြီးပြီမို့အခြားသောလုံချင်းစာအုပ်တွေထုတ်ဝေထားကြတဲ့စစ်ဘိုလ်ချုပ်ဟောင်းတွေစစ်ထောက်လိုင်းရဲ့ဟောင်းတွေကိုရောကြော့ခံစာပေပညာရှင်တွေအဖြစ်သတ်မှတ်တော်မလားစသဖြင့်မိကွန်းတွေလည်းထုတ်เสียလို့တော့မှမဟုတ်ပါဘူး။ဒီအဖွဲ့ရဲ့လုပ်ရက်ကိုအတိအမှတ်ပြုသူတွေထောက်ခံသူတွေအနေနဲ့အဖွဲ့ရဲဆက်ပါဝင်နိုင်ကြသလိုလက်မခံနိုင်သူတွေကတော့အဖွဲ့ထဲကထွက်ခွာသွားကြမှာဖြစ်ပါတယ်။အခုကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာများအသင်းဂုံတိတ်ခါရှိမရှိကိစ္စကတော့ပြည်သူတွေနဲ့အချိန်ကပဲအဆုံးဖြတ်ပေးသွားမှာပါ။ဒီထက်ပိုအရေးကြီးတာကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဦးခင်ညွန့်ကိုတွားပြီးဂါရဝပြုတင်မတင်ကိစ္စပါဒီကိစ္စနဲ့ပတ်သက်ရင်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဖြေရှင်းထားတဲ့စကားလုံးတွေနဲ့ပဲပြန်သုံးသပ်လို့ရပါတယ
်တကယ်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းဟာဆေးအနာရှင်စနစ်ကိုတိုက်ဖြတ်လာတဲ့နောက်ထပ်ဆေးအနာရှင်စနစ်မြမမြေပေါ်မှာပြန်ပေါ်မလာအောင်ကြိုးစားနေတဲ့ NLD ပါတီရဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်နောက်တစ်ချက်ကတော့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်နေတာပါနောက်တစ်ခုကြည့်ဖို့လိုတာကစစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းဝင်းကြီးချုပ်ဟောင်းဘိုလ်ချုပ်ကြီးဟောင်းခင်ညွတ်ဟာဘလို့လူလို့သတ်မှတ်မလဲဆိုတဲ့ကိစ္စပါအားလုံးသိကြပြီဖြစ်တဲ့အတိုင်းဦးခင်ညွတ်ဟာအရင်ဆက်အနာရှင်ခက်ကနံပါတ်3စစ်ကောင်းဆောင်ဖြစ်ပါတယ်တခါတရံသူ့ကိုယ်သူတော်နိုင်ငံတော်ဆိုပြီးပြောဆိုရည်ညွှန်းလေးရှိသူပါ
အရာကြပြီးနောက်ပိုင်းအင်တာဗျူးတွေမှာသူဟာတက်မတော်သားတယောက်ဖြစ်တဲ့အတွက်အထက်အမြင့်ကိုနာခံရသူဖြစ်သူဟာအပြစ်ကင်းတဲ့တက်မတော်သားအဖြစ်ပုံဖော်နေသူဖြစ်ပါတယ်။ဒါပေမဲ့အပြစ်မှန်တွေကိုတကယ်တမ်းပြန်ဆန်းစစ်ကြည့်လိုက်ရင်သူဟာအရင်ဆက်အနာရှင်ခက်ကဆက်အနာရှင်စနစ်ကိုစနစ်တကျအသေးချပုံဖော်ခဲ့သူတယောက်ဖြစ်တယ်ဆိုတာတွေ့ကြရမှာပါ။ဆရာနာရှင်စနစ်တတ်ဆိုးရှိဖို့အတွက်အတိုက်ခံတွေကိုရရဆက်ဆက်နှိပ်ကွပ်ခဲ့ပါတယ်။သူဦးဆောင်တဲ့စစ်ထောက်လန်းရေးရဲ့နှိပ်ကွပ်မှုကြောင့်အသက်သေဆုံးသွားရသူတွေ၊ဒုက္ခိတဘဝရောက်ရသူတွေ၊ဘဝပြတ်သွားရသူတွေ၊မိတကွဲ၊ဖတာကွဲ၊သားတကွဲ၊မိသားကွဲဖြစ်သွားရသူတွေအချင်းထောင်ထဲမှာပဲနှစ်ပေါင်းများစွာဒုက္ခခံစားရင်းပိတ်ဆက်ခဲ့ရသူတွေအများအများပါပဲ။ဆရာနာရှင်စနစ်ကိုအန်တုမဲ့သူတွေဆိုရင်ကျောင်းသူကျောင်းသားတွေဝန်ထမ်းတွေပြည်သူတွေအားလုံးဘယ်သူတွေကိုမဆိုရန်သူလို့သတ်မှတ်ချေမှုန်းခဲ့သူတယောက်ပါဆရာနာရှင်စနစ်ကိုကာကွယ်ဖို့အတွက်ပညာရေးစနစ်ကိုဖျက်ဆီးရမှာလေတက်တက်ကြွကြွဥဆောင်ခဲ့သူလို့ဆိုရင်လည်းမမားပါဘူးအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဆရာနာရှင်ခက်ကနံပါတ်3ကောင်းဆောင်စစ်ထောက်လိုင်းရင်ရန်ဒီယာအကြီးအကဲတယောက်အနေနဲ့တိုင်းပြည်အဖက်ဖက်ကယူရင်းကြဆင်းသွားရမှုပြည်သူလူထုအားလုံးအကြောက်တရားလွှမ်းမိုးမှုအောက်မှာနေထိုင်ရမှုစတဲ့အခြေအနေရရက်အတွက်တာဝန်အရှိဆုံးသူတယောက်ထဲမှာပါဝင်ပါတယ်။အဲ့လိုလူမျိုးနဲ့ပတ်သက်ပြီးအမျိုးသားပြန်လည်ရင်ကြားစီရီအတွက်သူ့လုံရက်တွေအပေါ်နောက်ကြောင်းပြန်အရေးမယူဘူးလို့ပြောဆိုတာတွေးဆောင်တာလောက်ကတော့ဘာမှတိတ်အရေးမကြီးပါဘူး။ဒါပေမဲ့ NLD ခေါင်းဆောင်တယောက်ပြည်သူတင်မြှောက်ထားတဲ့အစိုးရဖွဲ့ဝင်ကြီးချုပ်တယောက်အနေနဲ့ဂါရဝပြုဖို့ကြော့ဖို့ဆိုရင်တော့နိုင်ငံရေးအရာအများကြီးစဉ်းစားဖို့လိုပါတယ်။နမူနာအဖြစ်ဂျပန်နိုင်ငံမှာစစ်အရာရှိဟောင်းတွေကိုမြှုပ်နှံထားတဲ့ရာဇူကူနီစစ်တင်ကြိုင်းဆိုတာရှိပြီးဒုတိယကမ္ဘာစစ်နောက်ပိုင်းမဟာမိတ်စစ်ခုံရုံးတွေမှာတေတံအပေးခံရတဲ့စစ်ဘုတ်ချုပ်တွေကိုလည်းမြှုပ်နှံထားပါတယ်။ Japan နိုင်ငံ က ရွေး ကောက် ခံ ပြီး တက် လာ တဲ့ ဝင် ကြီး ချုပ် တချို့ အဲ့ဒီ စစ် တင်း ချိုင်း ကို သွား ပြီး ကာရဝ ပြု တဲ့ အခါ ဂျပန် ဖက်စစ် တွေ ရဲ့ ဒဏ် ကို ရရ ဆက် ဆက် အလူး လဲ ခံ ခဲ့ ရ တဲ့ တရုတ် ကိုရီးယား လို နိုင်ငံ တွေ က အပြင်း ထံ ကန့်ကွက် ကြ ပါတယ် မြန်မာ့ခေတ် ဂျပန် ဝင် ကြီး ချုပ် ဟာ ဖက်စစ် တွေ ရဲ့ ဒဏ် ခံ ရ တဲ့ နိုင်ငံ က ပြည်သူ တွေ ကို တောင်း ပန် ဖို့ ဝေး လို့ စစ် ရာဇဝတ် ပြစ် မှု ကျူး လွန် ခဲ့ သူ တွေ ကို သွား ကာရဝ ပြု ရင် သူ့ နိုင်ငံ နဲ့ ပြည်သူ တွေ ကို စော်ကား ရ ရောက် တယ် ဆို ပြီး သတ်မှတ် ကြ လို့ ဖြစ် ပါတယ် တီတွေ့ နောက်ပိုင်း ဂျပန် ဝင်ကြီးချုပ်တွေ အဲ့ဒီ ရာဇကူနီ စစ်တင်းချိုင်း သွားပြီး ဂါရဝ ပြုဖို့ ကိစ္စ နိုင်ငံ အချင်းချင်း ဆက်ဆံ ရေး စီးပွားရေး စတဲ့ အခြေအနေ အားလုံး ကို ချင့်တွက်ပြီး ရှောင်ရှားကြလိ ရှိပါတယ်
ဒီကနေ့ အချိန်ထိ တပ်မတော်က ဘာမှ မှားတာ မလုပ်ခဲ့ဘူး သူ လည်း ဘာ အမှားမှ ကျူးလွန် ထားတာ မရှိဘူး လို့ တွင်တွင် ပြောဆိုနေတဲ့ တိုင်းပြည် ကို စစ်အာဏာရှင် စနစ်အောက် ဒုက္ခ ရောက်စေရမှာ တာဝန် အကြီးကြီး ရှိတဲ့ ဥခင်ညွန့် လို ပုဂ္ဂိုလ်မျိုးကို ဝင်ကြီးချုပ် ဦးဖြိုးမင်းသိန်းက သွားပြီး ဂါရဝ ပြု ကြတော့တဲ့ ကိစ္စ ပြည်သူလူထုကိုမထေမဲ့မြင်ပြုတဲ့အပြုအမူမျိုးဖြစ်ထင်မြင်ယူဆစရာဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။